မြန်မာဒီမိုကရေစီခေါင်းဆောင်ဒေါအောင်ဆန်းစုကြည်နဲ့ကျေချုပ်ကလွတ်မြောက်လာပြီးတဲ့အချိန်ကစလို့ဒီနေ့အချိန်အထိနှစ်နိုင်ငံကြားမှာပထမဆုံးအကြိမ်အဆင့်မြင့်ဆွေးနွေးပွဲတွေလုပ်ဖို့အတွက်အမေရိကန်နိုင်ငံအကြီးအကဲတန်တမန်တယောက်မြန်မာနိုင်ငံကိုအင်္ဂါနေ့မှာရောက်ရှိလာမှာဖြစ်တယ်လို့မြန်မာအာဏာပိုင်တွေကပြောလိုက်ပါတယ်အရှေ့အာရှနဲ့ Pacific ရေးရာအမေရိကန်ဒုတိယလက်ထောက်နိုင်ငံသားဝင်ကြီး Joseph Wyon ဟာမြန်မာနိုင်ငံမှာ၄ရက်ကြာနေထိုင်လိမ့်မယ်လို့အစိုးရအရာရှိတွေကပြောပါတယ်။အဲ့ဒီခရီးစဉ်အတွင်းမှာမြန်မာနိုင်ငံရေးမှာပါဝင်ပတ်သက်နေသူတွေ၊ဒီမိုကရေစီခေါင်းဆောင်တွေနဲ့အင်အားစုတွေမြန်မာအစိုးရတာဝန်ရှိသူတွေကိုတွေ့ဆုံမယ်လို့အမေရိကန်နိုင်ငံသားဝင်ကြီးဌာနအရှေ့အာရှနဲ့ Pacific ရေးရာဌာနပြောရေးဆိုခွင့်ရှိသူကပြောခဲ့ပါတယ်။မြန်မာဒီမိုကရေစီခေါင်းဆောင်ဒေါအောင်ဆန်းစုကြည်ဟာမြန်မာနိုင်ငံမှာရွေးကောက်ပွဲကျင်းပပြီးတဲ့နောက်နေအင်းအကျေကျုပ်တက်တန်း9နှစ်ပြည့်မြောက်တဲ့နိုဝင်ဘာ23ရက်နေ့ကမှလွတ်မြောက်လာခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့2009နိုဝင်ဘာနဲ့2010မေလတွေတုန်းကအမေရိကန်ဒုလက်ထောက်နိုင်ငံသားဝန်ကြီး Mr. Kurt Campbell မြန်မာနိုင်ငံကိုသွားရောက်ခဲ့ပြီး Mr. Campbell ရဲ့ဒုတိယခီးစဉ်အတွင်းမှာမှအဲ့ဒီအချိန်ကနေအင်းအကျေကျုပ်ကြာခံနေရတဲ့ Nobel ငြိမ်းချမ်းရေးဆုရှင်ဒီမိုကရေစီခေါင်းဆောင်ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံခွင့်ရခဲ့တာဖြစ်ပါတယ်။